ရိုဟင်ဂျာလူနည်းစုတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ဥပိ္ပခါပြုတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုရီးယားလူခွင့်အဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးရထားတဲ့စုကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။နိုင်ငံအကြေကျုပ်ကြခံနေရစဉ်2004ခုနှစ်ကဂွန်ဂျူးလူခွင့်စုကိုဒေါက်ဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်အတွက်ကာကွယ်ရည်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့လည်းရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာဒေါက်ဆန်းစုကြည်အနေနဲ့လစ်လျူရှုခဲ့တာကြောင့်စုပြန်ရုပ်သိမ်းမှာဖြစ်ကြောင်းကိုရီးယားလူခွင့်အဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်ထဲကပြောပါရယ်။တင်းလာနေတော့က Foundation အမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါရယ်။ငင်းချင်းနိုဘယ်ဆုရှင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အာနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်းအမြံအနေနဲ့ဒေါက်ဆန်းစုကြည်ကအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါ။စစ်တပ်ရဲ့နေမီရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းချောင်သွားပြီးတဲ့နောက်ပိုင်းမှာဒေါက်ဆန်းစုကြည်အနေနဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားရည်တည်ပြောဆိုတာမျိုးမလုပ်ခဲ့တာကြောင့်နိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုဂွန်ဂျူးလူခွင့်စုအပါအဝင်နိုင်ငံတကာကသူ့ကိုပေးအပ်ထားတဲ့စုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်။